မင်္ဂလာပါဗျာအခုတော့မမသားသားစကားများစီစဉ်ပါရွေးကောက်ပွဲနဲ့ပတ်သက်လို့ပြောကြားချက်တွေကသတိထားမိတဲ့စကားတချို့ကိုပြန်ပြီးတော့ဖောက်သည်ချပြောကြားလို့ပါတယ်မြို့သားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တန့်ရှင်းတဲ့အစိုးရတည်းရထူထောင်နိုင်မယ်လို့အာမခံနိုင်ပြီးဤသူကမထောက်ခံတဲ့တနေ့တိုက်ခါစီစီနှုတ်ထွက်သွားမယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ဩဂုတ်လ30ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ရွေးကောက်ပွဲဆိုင်ရာဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်
ချုပ်ပြည်သူတွေကပြရတယ်ဒေါမဆစ်ကြီးကအင်တာမှချမ်းသာတယ်ပေါ့နော်အဲ့ဒါပြည်သူတွေနဲ့ဝင်ခန့်တာဆိုတော့ကျမတို့တခြားဒီအစိုးရနဲ့လည်းမှားနေတယ်ကျမတို့ကတော့ဘယ်မှာလဲကျမတို့အစ်စ်ကျေးခံနေတယ်အဲ့တော့ကျမအိမ်လည်းမပိုင်ပါဘူးဒါတော့ဒီပိုင်ပါတယ်အင်းအင်းမြေတွေတော့ကျွန်တော်မပိုင်ပါဘူး။ဒါပေမဲ့ကျွန်တော်ဘာအကောင့်တစ်ခုရှိပါတယ်။အဲ့ဒါလေးအားလုံးကျွန်တော်တို့ပြင်ပြပေးပါမယ်။ကျွန်တော်တို့အဖွဲ့ချုပ်အနေနဲ့အချိန်ကြီးကျွန်တော်တို့ဆက်ဆက်လုပ်ရမယ်။ဒါတော့ကျွန်တော်တို့ဟာတန်ရှင်းတဲ့အစိုးရကိုတော့ထူထောင်ပေးနိုင်တယ်ဆိုတာတော့ကျွန်တော်တို့အားမခံရဘူး။ဘာဖြစ်လို့လဲဆိုတော့အဖွဲ့ချုပ်တစ်ခုမှာထိတ်ကလူတွေကတန်ရှင်းလို့ရှိရင်အောက်ကလူတွေကအာဂတိမလိုက်ဆောင်ရဲဘူး။ဘာဖြစ်လို့လဲဆိုတော့အောက်ကလူတွေကလုတ်ချင်တိုင်းလုတ်နေလို့လုတ်နေတယ်ဆိုတာအထက်ကလူတွေကသူတို့ကိုယ်တိုင်ကလည်းမရှင်းမရှင်းဖြစ်လို့ဒါလုတ်ခွတ်ပေးနေတာပဲဖြစ်တယ်။ဒါကြောင့်ညာလို့ဆက်ပြောနေတယ်။ဒီလိုမလိုလားတဲ့တည်းမှာကျမတို့သိခါရှိရှိနဲ့အေးအေးလေးလေးဖြတ်သွားမယ်။အစိုးရကဖြစ်စီရ။
လွတ်တော်ကိုယ်စားလှယ်လောင်းတွေအတွက်ထုတ်ပြန်ထားတဲ့မွေးဖွားစဉ်မိဘနှစ်ပါးကနိုင်ငံသားဖြစ်ရမယ်လို့ပြဋ္ဌာန်းချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးညံဝင်းကပြောလိုက်ပါတယ်စက်တင်ဘာ10ရက်နေ့ကရန်ကုန်မြို့ Park Royal Hotel မှာပြုလုပ်တဲ့ပြောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေဆွေးနွေးပွဲအပြီးမှာဦးညံဝင်းက RFA ကိုအခုလိုပြောကြားဖြစ်ပါတယ
်ဟုတ်တဆင်ကတော့ဒါဥပဒေကမောင်းယုံမှုမရှိဘူးလေသုံးမှုသုံးဖလဲဟုတ်နေမလားဒါမဲ့လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြန်ကြည့်လို့ရှိရင်တော့ကျွန်တော်တို့ကဥပဒေနဲ့ဖွဲ့စည်းပုံအခြေခံနဲ့မကိုက်ဘူးလို့ထင်တယ်ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းကညီမျှတဲ့အခွင့်အရေးရှိရမှာเนาะမိဘတော်ဘာကြောင့်ဒီလိုချုပ်ရင်းတာကိုမူတည်ပြီးတော့ဒီလိုပယ်လိုက်တာသူ့ရဲ့နိုင်ငံကအခွင့်အရေးထိခိုက်တယ်လို့အခင်ယူဆတယ
်1990ပြည့်နှစ်ရွေးကောက်ပွဲမှာရော2010ပြည့်နှစ်ရွေးကောက်ပွဲမှာရောဝင်ရောက်ရှင်ပြန်ခွင့်ရှိခဲ့ပေမဲ့အခုရွေးကောက်ပွဲမှာမိဘဗိုလ်ဘေးနိုင်ငံသားဖြစ်ကြောင်းထောက်ထားမပြနိုင်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တာဟာသူတို့လူနည်းစုရိုဟင်ဂျာမွတ်စလင်နိုင်ငံရေးသမားတွေကိုနိုင်ငံရေးဖြစ်စဉ်ကနေဖယ်ထုတ်လိုက်တဲ့သဘောဖြစ်နေကြောင်း90ပြည့်နှစ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တူဖြစ်သူဦးကျော်မင်းကပြောလိုက်ပါတယ်။မွေးဖွားစဉ်မိဘတွေနိုင်ငံသားမဖြစ်တဲ့အတွက်ကိုယ်စားလှယ်လောင်း18ဦးတင်ရာမှာ18ဦးပယ်ချခံခဲ့ရတဲ့အစ္စလမ်ဘာသာဝင်နိုင်ငံရေးသမားတွေနဲ့ဖွဲ့စည်းထားတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဦးကျော်မင်းကစက်တင်ဘာ10ရက်နေ့က RFA နဲ့ဆက်သွယ်မေးမြန်းရမှာအခုလိုဖြေကြားရတာဖြစ်ပါတယ်
။ဟိုပယ်တဲ့ကိစ္စကနေရာမပေးခြင်းတဲ့သဘောပါတယ်။ဥပဒေအရမဟုတ်ဘူး။ဥပဒေအရဆိုရင်ကျွန်တော်တို့1990ရွေးကောက်ပွဲမှာလည်းပြန်နိုင်ခဲ့တယ်။2010ရွေးကောက်ပွဲမှာလည်းပြန်ခွင့်ရှိခဲ့တယ်။ဦးစလေတောင်ရှိတာပဲဒီထဲကနေရခိုင်ပြည်ကလူတွေလေရိုဟင်ဂျာဆိုတဲ့လူတွေပေါ့။အခုကြတော့အားလုံးကိုပေးလိုက်ပါတယ်။တော့ပဲကြံတယ်။ကြံတဲ့တယောက်ကတော့ပြင်းနေပေါ့ရန်ကုန်တိုင်းပပယ်ရမြို့နယ်ကနေတိုင်းလှုပ်တော့တော့ပြင်းနေလို့ကျွန်တော်ကနည်းနည်းသိတဲ့ကြားတယ်ပေါ့ဗျာ။ဒါမျိုးဖြစ်လာတာကိုသိကောင်းတယ်လို့မမြင်ပါဘူး။ All inclusive အားလုံးပါဝင်သူရှိရမယ် transparency နဲ့ဆိုတဲ့စကားတည်းကဒီနေရာမှာသိမှမှန်တော့
လွတ်တော်ကိုယ်စားလှယ်လောင်း88ဦးကိုကော်မရှင်ကပယ်ချခဲ့တာဟာကော်မရှင်တစ်ဖွဲ့ရဲ့ဆုံးဖြတ်ချက်တက်တက်မဟုတ်ပဲအစိုးရဌာနနှစ်ခုကသဘောထားကိုရယူပြီးမှဥပဒေပြဋ္ဌာန်းချက်အရဆောင်ရွက်ခဲ့တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကြီးကပြောလိုက်ပါတယ်စက်တင်ဘာ10ရက်နေ့ကရွေးကောက်ပွဲကော်မရှင်သတင်းစာရှင်းလင်းပွဲမှာဥတင်ကြီးကအခုလိုပြောပြတာဖြစ်ပါတယ
်ဒါကြီးကတော့ကျွန်တော်တို့ဘက်ကတော့အယံမလုပ်ပါဘူးเนาะသူတို့ဘက်ကလည်းပြည်ထောင်ရေးကကျွန်တော်တို့လုပ်တိုင်းမှာကျွန်တော်တို့ကကျွန်တော်နှစ်ဌာနကြီးရပါတယ်ပြည်ထောင်ကိုကြီးရပါတယ်ပြည်ထောင်ရေးကသူဒီဥဒေစစ်ပြပါပြီးတော့ပြောတယ်လာဘကကိုလည်းကျွန်တော်ပြရတယ်ဒီဥဒေစစ်ပြပါလို့ပြောတယ်အဲ့ရ feedback ကျွန်တော်ပြရတယ်ခုနကျွန်တော်ကစစ်တာကခုနကဝင်းကိုပြောတာသူတို့ကစစ်တာတခုဒီနေ့နဲ့လာဘကစစ်တာတခုအဲ့ဒီကခုကဥပဒေနဲ့အတိအကျသူတို့ပြန်ထားတဲ့ကိစ္စသူကျွန်တော်တို့ပြေးလို့မရဘူးနော်ကျွန်တော်တို့ရဲ့ဥပဒေကိုနော်ဟိုနဲ့အညီကန့်ကွက်တာနော်ညီစွန်းတယ်လို့သူကန့်ကွက်တာတော့မမြင်ဘူးကျွန်တော်ရှိမှဒီဥပဒေနဲ့ဒါလေးဒါလေးဒါလေးဒါလေးလုပ်ခဲ့တဲ့ကြောင့်ဒီဥပဒေနဲ့ညီစွန်းပါတယ်လို့ပြောညီစွန်းရတော့ကျွန်တော်ပြန်ရမှာပ
ါအခုတော့မှမသားသားစကားများအစီအစဉ်အားလောက်ပါခင်ဗျာ RFA TV Radio စီစဉ်နားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်